ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကရုရှားနိုင်ငံနဲ့ဆင်မနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ဖို့သူတိုင်းပြည်ကစဉ်းစားလိုကြောင်းအင်ကာနေကပြောပါတယ်ဥဒုယာသည်ပြောင်းလဲမှုဆိုင်ရာညှိလာခံတက်ရောက်လာတဲ့ကမ္ဘာအကောင်းဆောင်တို့ရှေ့မင်ခွန်မပြောခင်မှာပဲယူကရိန်းသမ္မတကအဲဒီလိုပြောတာပါယူကရိန်းနယ်စပ်တွေပြန်လဲထိန်းချုပ်နိုင်မယ်ရုရှားတို့ရဲ့ကျူးကျော်စစ်တွေပြစ်ခတ်တိုက်ခိုက်မှုတွေနဲ့ကြုံတွေ့ခဲ့ရတဲ့အတွက်ရော်ကြေးရမယ်ပြစ်မှုကျူးလွန်ထားသူတွေကိုတာဝန်ခံမှုရှိစေရဲကြိုးပမ်းဆောင်ရွက်မယ်ဆိုရင်တော့ရုရှားအစိုးရနဲ့တွေ့ဆုံဆွေးနွေးဖို့လမ်းဖွင့်ထားပါတယ်လို့ပြောပါတယ်ငြိမ်းချမ်းရေးဆွေးနွေးဖို့ဆန္ဒရှိကြောင်းယူကရိန်းဘက်ကပြသတာမျိုးမြင်ချင်ပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ပြောဆိုချက်ကို Washington Post သတင်းစာကြီးကဖော်ပြလိုက်ပြီးတဲ့နောက်မှာပဲယူကရိန်းသမ္မတရဲ့ပြောဆိုချက်ထွက်လာတာပါအဲ့ဒီလိုဆန္ဒရှိမှသာလျှင်ယူကရိန်းအစိုးရအပေါ်နိုင်ငံတကာရဲ့အားပေးထောက်ခံမှုအကောင်လာစေမယ်လို့လည်းသတင်းမှာရေးပါတယ်ယူကရိန်းနိုင်ငံတော်လုံခြုံရေးကောင်စီအကြီးအကဲ Olensky Danilov ကလည်းဒီလိုတွေ့ဆုံဆွေးနွေးဖို့စဉ်းစားတဲ့နေရာမှာယူကရိန်းရဲ့နယ်မြေနဲ့ဂုဏ်သိက္ခာတွေပြန်လည်ဆောင်ကျဉ်းနိုင်တဲ့အပေါ်အဓိကမူတည်နေတယ်လို့ပြောပါတယ်ယူကရိန်းအတွက်နိုင်ငံတကာရဲ့အကူအညီတွေဆက်လက်လိုအားကြောင်းပြောဆိုခဲ့တဲ့ Danilov ကလေကြောင်းရန်ကာကွယ်ရေးစနစ်တွေလေယာဉ်တွေတင်ကားတွေနဲ့တာဝဲပစ်မီဆိုင်တုံးတွေဆက်ပြီးတော့လိုအပ်နေတာကိုလည်းထည့်သွင်းပြောဆိုသွားပါတယ်